တမ်တော်တင်ပေါ်မှာရိုင်းတဲ့ခံထားတဲ့ဖန်စီခံပုံနှံကြောင့်ဒေသခံ၅ဦးကိုအကြမ်းဖက်မှုပုံမှန်နှစ်ခုနဲ့တရားစွဲဆိုထားပြီးစစ်တွေ့ခံရင်တရားရုံးမှာဒီကနေ့ဒုတိယကျင်းရုံးထုတ်စစ်ဆေးခဲ့တဲ့ရှင်တွေကိုပြောရှင်ပါတယ်ကျွန်တော်တန်နိုင်ပါရခိုင်နောက်ပိုင်းပုံနှံကြောင့်မြို့နယ်ကျောက်ဆိုင်ကြီးဝါကဖန်စီခံထားတဲ့လူငယ်၅ဦးကိုစစ်တွေ့ခံရင်တရားရုံးမှာဒီကနေ့ဒုတိယကျ ตัวยงชินมายีกะติไม่ปุ่นနိုင်တဲ့အတွက်ဒါနဲ့ဆိုလို့စနေရနေ့ကိုထပ်မံယုံချင်လိုက်တယ်လို့ဖန်စီခံထားတဲ့ကြောက်ဆက်လူငယ်ငါဦးရဲ့မှုကိုလိုက်ပါဆောင်ရွက်နေတဲ့တရားလွတ်တော်ရှင်နေဦးကျော်ညွန့်မောင်ကပြောပါတယ်အဲဒီကတကယ်လို့တရားတရားတော်ကိုဆေးရမယ်ယုံချင်မှုနော်တရားခံကြည့်တဲ့ကျွန်တော်ကတရားခံပြေးကိုအစ်ဖို့ပန်းပါတကယ်ဆိုတဲ့ကြောင့်တူပါဘူးအဲတော့ရေကနေပြီးတော့ဒီလူတွေအမှန တပတ်တပတ်ရှိလိုက်တယ်ကျွန်တော်နောက်ပတ်တော့ကြနေပုံနော်နောက်ရောက်တော့ကျွန်တော်တို့ဘာမှမလုပ်ပါဘူးဟိုဟာစစ်တွေအချင်းကြောင်မှာပဲထားပါတယ်ဟိုဟာနေရတိုင်းလာတဲ့အချင်းပြပါတယ်တဲ့ကျွန်တော်မိကြည့်ပါအချင်းပြပါတယ်တဲ့
အဲ့ဒီလူငယ်9ယောက်ကိုအကျန်းဖန်ကုန်တိုက်ချဲ့ရဲ့ဥပဒေပုံမှန်50ညာ50နှစ်ကကြီးတို့နဲ့950တိုင်ရင်ကဘူကြီးတင်းနိုင်ထွန်းကတရားလိုလုပ်ပြီးတော့တရားစွဲဆိုထားတာဖြစ်ပြီးဒီမှုမှာပါဝင်နေတဲ့တရားခိုင်ပြည်တွေကိုတည်ပြုပြီးမှဒီမှုကိုဆက်လက်ဆောင်ရွက်ရမှာဖြစ်တယ်လို့လည်းသူကဆက်ပြောပါတယ်။အဲ့ဒီလူငယ်9ယောက်ကိုတရားစွဲဆိုထားတဲ့ပုံမှန်50ညာဟာထောင်နိုင်တဲ့တကြွန်းအပြင်ငွေတန်ပါကြခိုင်နေတဲ့ပုံမှန်ဖြစ်ပြီးတော့ပုံမှန်50နှစ်ကကြီးကတော့အနည်းဆုံးထောင်နိုင်နှစ်နှစ်ကနေအများဆုံးထောင်နိုင်9နှစ်ထိကြခိုင်နိုင်တဲ့ပုံမှန်တစ်ခုလည်းဖြစ်ပါတယ်။ဖက်စီခံထားသူတွေရဲ့မိသားစုဝင်တွေကတော့သူတို့မှပြင်မရှိကြကြောင်းဒီမှုကိုမျက်နှာတက်တက်ဆောင်ရွက်ပေးစီရှင်လေလို့တောင်းဆိုနေကြပါတယ်အဲ့ဒီ9ယောက်ကိုတပ်မတော်ရင်ရင်တစည်းပေါ်မှာတပ်မတော်သားတွေကနှစ်ပန်းနှိပ်ဆက်နေတဲ့ရုပ်တံပိုင်းတစ်ခုဟာပြီးတဲ့မေလ10ရက်နေ့ကလေးကအင်တာနက်လူမှုကွန်ရက်တွေပေါ်မှာပြန်နှံ့ခဲ့တာနဲ့ပတ်သက်ပြီးတပ်မတော်ဘက်ကတော့ကျူးလွန်သူတွေကိုစစ်ဆေးခံဥပဒေနဲ့အညီရေးယူဆောင်ရွက်တော့မယ်လို့နေပြည်တော်တင်းသာရှင်းလင်းပွဲမှာဗိုလ်မှူးချုပ်စုံမင်းထွန်းကပြောဆိုထားပါတယ်ရခိုင်ပြည်နယ်အတွင်းမှာလက်ရှိချိန်ထိတိုက်ပွဲတွေတင်းထန်နေသလိုတိုက်ပွဲတွင်အရသာဖမ်းဆီးခံရမှုတွေဟာလည်းတိုးလာနေပါတယ်ဇွန်လအတွင်းမှာပဲရှင်းပြနေဘလောက်ဝမျိုးနေကဒေသခံ၃ဦးဖမ်းဆီးခံထားပြီးပလောဝမြို့နယ်တဝိုင်းမှာလက်နက်ကြီးလက်နက်ငယ်တွေနဲ့ပြစ်ခတ်မှုတွေရှိနေတယ်လို့ပလောဝဒေသခံကိုတင်ထွန်းအောင်ကပြောပါတယ်
ဟုတ်ကဲ့ကိုကျွန်တော်ဒီချင်းပြနေပလောဝမြို့နယ်ထက်မှာဒီဇင်လာအထင်းမှာကိုကပြောမယ်ဆိုရင်ရခိုင်လူမျိုး၃ဦးကိုဖမ်းဆီးထားတယ်ဟိုမင်းညာကလည်းဦးအောင်နဲ့ယာယီမှုတယောက်ကိုလည်းကတင်မခန့်ခွန်ဆွေနာဖမ်းဆီးပါတယ်လို့သိရတယ်ကိုပြီးတော့ဒီအခုပလောဝမြို့အနီးနားမှာလည်းတရားရှိတဲ့ညံလေးလက်နက်ကြီးလက်နက်ငယ်တင်နေတယ်
ပြည်လဲ2018ခုနှစ်ကနေအဲရခိုင်လက်နက်ကင်ဖွဲ့ကိုအကြံဖက်ဖွဲ့ဖြစ်အစိုးရကမတမ်းမခင်တီအကြံဖက်ပုံမှန်တွေနဲ့တရားစွဲဆိုခံထားရတဲ့အမှုပုံတရားကိုမှုန်တီရှိနေတာလည်းဖြစ်ပါတယ်ကျွန်တော်တက်နိုင်စစ်တွေကနေတည်င်းပြပို့ထားတာပါ